ဒီကနေ့ကြာသာပတေးနေ့နှောင်းပိုင်းမှာထုံမဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလူကုန်ကူးမှုဆိုင်ရာနှစ်ပတ်လည်အစီရင်ခံစာမှာမလေးရှားနိုင်ငံဟာအနိုင်ဆုံးစင်တီရော့ကျသွားမှာဖြစ်တဲ့အကြောင်းဒီအစီရင်ခံစာနဲ့ယင်းနှီးဆက်ဆက်မှုရှိတဲ့သတင်းရင်းမြစ်နှစ်ခုကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။လူကုန်ကူးမှုတိုက်ဖြတ်ရေးအတွက်အနိုင်ဆုံးစံနှုန်းတွေကိုလိုက်နာဖို Rigo, American Nangan Jaye Tanaga, Ascent Thong, Thamapare, Ascent Thongo Chadwabi, so ye, America Siga, Techo Taupan Kuni Murema, Tigai Tayamu Shinai Mare, Malaysia Nangaha, Lukongu Kanyadure, Kizong Piet Luti Miavare. အရှိတောင်အာရှနိုင်ငံဖြစ်တဲ့မလေးရှားဟာစစ်ရုံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက်ရွှေ့ပြောင်းအလုပ်သမား 3 ဌာနတွေနဲ့စကားပြောခွင့်မရှိလို့အမည်မဖော်လို့တဲ့အဲ့ဒီသတင်းရင်းမြစ်ကပြောတာပါ။ပြီးခဲ့တဲ့နှစ်ကအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ရေးဌာန CBP ကစုံစမ်းစစ်ဆေးချိန်မှာအရမလုံအားပေးစစ်ခိုင်းမှုရှိတယ်လို့စွပ်စွဲခံရတဲ့မလေးရှားကုမ္ပဏီ၃ခုရဲ့အတွင်းကုန်တွေကိုပိတ်ပင်ခဲ့ပါတယ်ရှင်။